မြန်မာနိုင်ငံကတင်ပို့လိုက်တဲ့စံတန်ချိန်1000နီးပါးဟာစားသုံးလို့မသင့်တဲ့အတွက်ဖြည့်ဆည်းလိုက်ကြောင်းအာဖရိကကသတင်းတွေမှာဖော်ပြလိုက်ပြီးနောက်ပိုင်းမြန်မာကုန်သည်တွေဘက်ကလည်းဒီကိစ္စကိုအများဆုံးစုံစမ်းစစ်ဆေးဖို့လှုံ့ဆော်နေကြပါတယ်။ဒါဟာပြည်ပဝယ်သူရဲ့စံတူလောင်ချင်းကြာသွားတာကြောင့်အဓိကဖြစ်နိုင်ကြောင်းစံကုန်သည်တွေကပြောနေကြပါပြီ။ဒီရိုက်ခတ်မှုကနိုင်ငံရဲ့စံတင်ပို့မှုတစ်ခုလုံးကိုရိုက်ခတ်နိုင်လို့ဒါကိုနိုင်ငံရေးဝန်ကြီးဌာနကအများဆုံးသတင်းထုတ်ပြန်တင်ကြောင်းစံစဘာအသင်းချုပ်တောင်းဝင်ရှိသူတို့ကပြောလိုက်ပါတယ်။အပြည့်စုံကိုတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံကတင်ပို့လိုက်တဲ့ရေသွေးမမီရဲ့စံတန်ချိန်18000ကျော်ကိုအာဖရိကနိုင်ငံ Ivory Coast မှာဖျက်ဆီးလိုက်တယ်ဆိုပြီး BBC အာဖရိကသတင်းတပုတ်မှာဖော်ပြခဲ့တဲ့အတွက်ပြည်တွင်းမှာလည်းတောင်းရှိသူတွေကဒါကိုစုံစမ်းစစ်ဆေးမှုစလုံးနေပြီလို့ဆိုပါတယ်။အာဖရိကကိုတင်ပို့ရစံတွေဟာကုန်ကြစရိတ်များတဲ့ကွန်တိန်နာနဲ့ထည့်သွင်းတဲ့စနစ်မဟုတ်ပဲတမောဝမ်အတွင်းမှာစုပုံတူလောင်တဲ့စနစ်နဲ့ပို့ဆောင်တဲ့အတွက်ဈေးနှုန်းတက်တာပြီးမဲ့လဲသူ့ရဲ့စိုးကျိုးတက်ရောက်မှုကပုံများနိုင်ပါတယ်ဒီပြဿနာရဲ့မူလအဆကမြန်မာနိုင်ငံဆိုရင်လဲနိုင်ငံသားဝန်ကြီးဌာနကလုံလောက်တဲ့တုံ့ပြန်မှုတွေကိုမြန်မာစံစံလုံးတင်ကြောင်းမြန်မာနိုင်ငံစံတော်အသင်းချုပ်ဒူဥက္ကဋ္ဌဒေါက်တာမျိုးအောင်ကျော်က VOE ကိုပြောပါတယ
် DIA နဲ့ပတ်သက်လို့ trace လုပ်ရမှာရှိတယ်အဲ့ညမှာဘလူးရဲ့တာဝန်နေကျွန်တော်တို့ဗမာဘက်ကအပိုင်းရတာဝန်ရှိသလားမရှိဘူးလားမရှိဘူးဆိုလဲဒါဒီ pressure နေတစ်စင်နိုင်ငံကြီးဝင်ကြီးဌာနတို့ကတစ်စင်ဒီဆက်ဆိုင်ရာနိုင်ငံတွေကိုဒါလိုရှင်းရှင်းလင်းလင်းလုပ်ဖို့တော့လိုတယ်ပေါ့နော်အခုကဘလူးဖြစ်နေလဲဆိုတော့ဒါကျွန်တော်တို့ကတိုင်းပြည်အနေနဲ့ဒီ impact ကဘာကြောင့်ကြီးလဲဆိုတော့ကျွန်တော်တို့ကပြန်ပြီးတော့ exporter list ထဲမှာတပြေးချေးရောက်ရလာတဲ့ကြာကြတော့ဒီအားကြီးတစ်ခုကတော်တော်ကိုတိုက်ခတ်မှုအရန်ကြီးတယ်လीနောက်တစ်ခုကတရုတ်မှာလဲအခုကဝယ်လိုအားနေတဲ့ချိန်ဆိုတော့ဒီအားကြီးကကျွန်တော်တို့ကတော်တော်ဆူဆူဝါးဝါရိုက်ခတ်တာဖြစ်တဲ့အတွက်ကြောင့်မလို့အချိန်စိတ်မဆိုင်တော့ပဲနဲ့လိုအပ်တဲ့အရေးယူမှုတွေသတင်းထုတ်ပြန်မှုတွေကိုအချိန်နဲ့တပြေးညီလုံးတိုင်းကိုအရင်အရေးကြီးနေတာပေါ့နော
်တမောနဲ့တမိုးတဲ့အဲ့ဒီစံတွေကိုအာဖရိကနောက်ဘက်ကမ်ဘောဒီးယားဒေသတော်တော်ဂါနာဂီနီတိုဂိုနိုင်ငံတွေကလည်းရေသွေးမမီရဲ့ပြဿနာကြောင့်ငြင်းပယ်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့နောက်ဆုံးမှာ Ivory Coast နိုင်ငံကလက်ခံခဲ့ရပါဒီစံတွေကို Ivory Coast မြို့တော်အပိုင်ကြံကိုပို့ဆောင်ပြီးရေသွေးစစ်ဆေးခဲ့ရကနေရေသွေးမမီပဲစားသုံးလို့မတင်ကြောင်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။ကုန်တင်တဲ့အချိန်ကစပြီးတမောနဲ့လှည့်လည်သွားလာနေရဲ့ရှစ်လတာကာလအတွင်းမှာဒီစံတွေကိုတောင်းယူထိမ့်သိမ်းတဲ့အပိုင်းမှာမြန်မာကုန်တယ်ရီဘက်ကတောင်းရှိသလားဒါမှမဟုတ်ရင်ဝယ်ယူရဲ့ကုန်တယ်ရီကတောင်းရှိသလားဆိုတာကိုအခုထိသတင်းမထုတ်ပြန်သေးတဲ့အတွက်အသေးစိတ်ကိုမသိရသေးပါဘူး။အခုလိုပြသသွားတဲ့စံတွေဟာမြန်မာစစ်ကံမှာ2018ဆယ်လပိုင်းကတင်ခဲ့တာဖြစ်ပြီးကုန်တင်အပြီးမှာမိုးရွာခဲ့တဲ့အတွက်သမောကုန်ကန်အဖုံးပိတ်ချိန်ကျညာသွားတာကြောင့်မိုးဆုပ်ခဲ့ရရှိကြောင်းအမည်မဖော်သူရဲ့စံကုန်တယ်အသင်းအဖွဲ့ဝင်တဦးက VOE ကိုပြောပါတယ်။အခုလိုဖြစ်လာတဲ့ပြဿနာတွေကြောင့်စံဝယ်ယူရဲ့ပြပကုန်တယ်လက်ထက်မှာကြာရှည်တူလောင်ထားတာမျိုးမဖြစ်အောင်အစိုးရချင်းနားလည်မှုကြီးတူးကြီးလှုပ်ဆောင်ပြီးစားသုံးသူကိုတိုက်ရိုက်ရောင်းချရတဲ့စနစ်ကိုကျဉ်းသုံးသင့်တယ်လို့ကုန်တယ်ကြီးမှပြောဆိုနေရလဲရှိပါတယ်။အကြီးကတော့ဘယ်နီးလာမဲ့တုံးမြမဘက်ကစံမတင်ဖို့မီစစ်ဆေးရဲ့အပိုင်းကိုလွတ်လပ်တဲ့ဖွဲ့စည်းချက်ကကြက်မှတ်ဆောင်ရွက်ပြီးအရေးအသွေးတက်တဲ့မှတ်တမ်းယူထားတဲ့ကြောင်းအစိမ်းရောင်လမ်းစိုက်ပျိုးရေးပညာပေးအဖွဲ့ကစိုက်ပျိုးရေးပညာရှင်ဦးသိန်းစုမင်းက VOE ကိုပြောပါတယ
်ဟို Dangerous Rise ဆိုပြီးတော့ပြောလိုက်တယ်ဗျာအဲ့လိုအနေအထားမျိုးမှာဟိုဘာမှမသိရတဲ့သူတွေအနေနဲ့ဖတ်လိုက်တဲ့အခါမှာကြပါဖြစ်တယ်ဆိုမြန်မာနိုင်ငံကဆက်တဲ့စဘာရီမှာကဘုဒ္ဓစိတ်အာနိသင်တွေအရန်များနေလို့ဆိုတဲ့သဘောမျိုးတွားပေါက်တယ်လေအဲ့လိုမျိုးဆိုကျန်တဲ့နိုင်ငံတွေကဝယ်ဖို့ရပါတော်တော်လေးတွန့်သွားတော့မှာကြီးကြီးကြီးမောင်းဖဲနဲ့လိုအပ်ချက်ရအခြားနိုင်ငံတွေပို့လိုက်တဲ့ကုန်တွေလည်းရှိမှာပဲဒါတားလို့မရဘူးလေဘာလို့လဲကျွန်တော် open market လောက်ထားတာကိုဒီတင်မောမတင်ခင်မှာဟိုလိုအပ်တဲ့ချက်စီးတဲ့အပိုင်းပေါ့နော်အဲ့ဒါကိုတပ်ပါတီတစ်ခုနဲ့ပေးတာပေးတာပြီးအဲ့တပ်ပါတီကနေပြီးတော့အကုန်လုံးစစ်ပြီးတော့မှသူရဲ့တက်မဲ့ချက်နဲ့ကန့်ညီပါတယ်ဆိုတဲ့အနေအထားကြောင့်မှသူကသွားပေါ့နော်အဲ့ data တွေအကုန်လုံးဒီဘက်ကသိမ်းထားမှာသူပြန်နာဖြစ်လာရင်အဲ့ sample နဲ့ဒီဘက်ကစစ်ထားတဲ့ sample နဲ့ပြန်တိုက်စစ်ပြီးတော့မှဟိုပြန်အဖြေထုတ်လိုက်မယ်ဆိုရှင်ဒါကဘသူရဲ့အားနဲ့ကျက်လဲဆိုတာပို့ပြီးတော့ပေါ်လွင်သွားလိမ့်မယ
်တမောနဲ့စံဝယ်ယူသွားတဲ့သူတွေဟာအာဖရိက၄နိုင်ငံကိုကုန်မချပဲလှစ်ပတ်နေတဲ့အတွက်အချိန်ကြာကြာတူလောင်ထားတဲ့အနေအထားကြောင့်စံဝယ်ယူရတဲ့သူတွေဟာဒီကိစ္စမှာအဓိကတောင်းရှိရဆိုတာရေပူကယူဆနိုင်ကြောင်းကနဦးသတင်းရေးသားခဲ့တဲ့ BBC သတင်းတောင်းနဲ့သတင်းဖော်ပြခဲ့တဲ့အာဖရိကသတင်းအေဂျင်စီပြီးတော့အဲ့ဒီတမောအတွက်စံရောင်းပေးခဲ့တဲ့ပြည်တွင်းကုမ္ပဏီတွေကိုလည်းစုံလမ်းနေတဲ့အကြောင်းစံကုန်တယ်များအသိအထွေထွေအတွင်းရမှုဦးရဲမင်းအောင်ကသူ့ရဲ့ Facebook Internet ဆာမျက်နှာမှာ April 18ရက်မနက်ပိုင်းကရေးသားခဲ့ပြီးအသိအနေနဲ့လည်းမကြခင်သတင်းထုတ်ပြန်သွားမယ်လို့ပြောပါတယ်